ကက်သလစ်ဘုန်းတော်ကြီးတွေရဲ့လိမ္မိုင်းဆိုင်ရာမဖွဲ့မရလုပ်ရက်တွေအပေါ်စန့်ကျင်ရပ်တည်ဖို့ပိုပ်ဟမ်းမင်းကြီးဖရန်စစ်ရဲ့အိုင်ယာလန်ခီးစဉ်တွင်တောင်းဆိုနေကြပါတယ်။နှစ်ပေါင်း40တွင်ပထမဆုံးအနေနဲ့ဒီကနေ့မနေ့ပိုင်းကအိုင်ယာလန်မြို့တော်ဒပ်လင်ကိုပိုပ်ဟမ်းမင်းကြီးရောက်ရှိလာတာပါ။အိုင်ယာလန်မှာလူငယ်တွေအပေါ်ကက်သလစ်ဘုန်းတော်ကြီးတချို့ရဲ့မတရားလုပ်ရက်နဲ့ပတ်သက်ပြီးသိရှိကြောင်းနဲ့ဝန်ထမ်းချောင်းကိုပိုဟမ်းမင်းကြီးကဒပ်လင်မှာအဲ့ဒီလူငယ်တွေနဲ့တွေ့ဆုံပွဲအတွင်းပြောကြပါတယ်။1989ခုနှစ်ကပိုဟမ်းမင်းကြီးဂျွန်ပေါ်2လာရောက်လည်ပတ်ခဲ့ပြီးနောက်ပိုင်းကလေးကအိုင်ယာလန်မှာကက်သလစ်ဘာသာနဲ့ပတ်သက်လို့သဘောထားပြောင်းလဲလာခဲ့တာဖြစ်ပြီး2005ခုနောက်ကကက်သလစ်ဘုန်းတော်ကြီးတချို့ငယ်ရွယ်တဲ့အမျိုးသားတွေအပေါ်လိမ်မိုင်းဆန်ရအမျက်ထုတ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်လာပြီးမှတော့ပိုပြီးကွာဟလာပါတယ်အမေရိကန်ချီလီနဲ့ဩစတြေးလျနိုင်ငံတွေမှာကက်သလစ်ဘာသာရေးခေါင်းဆောင်တချို့ရဲ့လိမ်မိုင်းကျူးလွန်ခဲ့ရဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်လာချိန်မှာပိုဟမ်းမင်းကြီးဖရန်စစ်ဆာအခုလိုအလဲပတ်ရောက်လာတာလည်းဖြစ်ပါတယ်အိုင်ယာလန်မှာလည်းအဲ့ဒီလိုလိမ်မိုင်းဆိုင်ရာအရှုပ်တော်ပုံတွေဖြစ်ပွားခဲ့ဘူးတာကြောင့်ပုတ်ခီးစဉ်ကိုစန့်ကျင်သူတချို့လည်းရှိပါတယ်ကက်သလစ်ဘုန်းတော်ကြီးတွေရဲ့လိမ်မိုင်းအမျက်ထုတ်မှုကိုခံခဲ့ရသူတွေသူတို့ရဲ့မိသားစုဝင်တွေထောက်ခံသူတွေကပိုဟမ်းမင်းကြီးအနေနဲ့နစ်နာခဲ့ရသူတချို့နဲ့တွေ့ဆုံခဲ့တာထက်ပိုလှုပ်ဆောင်မှုတိုက်တွန်းပါတယ်ပိုဟမ်းမင်းကြီးရဲ့ခီးစဉ်အဓိကရည်ရွယ်ချက်ဟာ၃နှစ်တကြိမ်ကျင်းပတဲ့ကမ္ဘာမိသားစုတွေနဲ့တွေ့ဆုံဆွေးနွေးပွဲကိုတက်ရောက်ဖို့ဖြစ်ပြီးမနေ့ပြန်တနင်္ဂနွေနေ့မှာတော့ Dublin က Phoenix ဘန်ချံမှာဘာသာဝင်တွေနဲ့တွေ့ဆုံပွဲမှာလူ9သိန်းလောက်တက်ရောက်မယ်လို့ခန့်မှန်းထားပါတယ်။အဲဒီမှာဆန္ဒပြမဲ့သူတွေကတော့ပိုဟမ်းမင်းကြီးအနေနဲ့လိမ်မိုင်းအမျက်ထုတ်ကျူးလွန်မှုတွေနဲ့ပတ်သက်ပြီးလက်တွေ့ကြကြအရေးယူဆောင်ရွက်ဖို့တောင်းဆိုထားပါတယ်။